တော်ရရှိမှာခင်ဗျာ NLD အစိုးရဟာလုံခဲ့တဲ့တရက်တစ်နှစ်တာကာလအတွင်းနိုင်ငံရေးစီးပွားရေးလူမှုရေးပြည်ပြင်ပြောင်းလဲရေးတွေလုပ်ဖို့အချိန်ယူစူးစမ်းအားထုတ်ခဲ့ပြီးမဲ့နိုင်ငံသားပြည်သူတွေအပေါ်အဖိနှိပ်ဆုံးဥပဒေဖြစ်တဲ့66ဂါကြီးဆက်သွယ်ရေးဥပဒေကိုတော့ပြင်ဆင်ဖို့ဒါမှမဟုတ်ရုပ်သိမ်းပယ်ဖျက်ဖို့ကိစ္စကိုတစုံတရာမတွမထိခဲ့တဲ့အပေါ်လူခွင့်လှုပ်ရှားသူတွေနဲ့လေးလာသူတွေကြားအံ့အားသင့်စရာဖြစ်ခဲ့ကြရပါတယ်။ဒီမိုကရေစီစနစ်ရဲ့အခြေခံအင်အားရပ်တစ်ခုဖြစ်တဲ့ပြည်သူတွေရဲ့လွတ်လပ်စွာပြောရေးဆိုခွင့်ကိုအဓိကကန့်သတ်ချုပ်ချယ်ပိတ်ပင်ထားတဲ့66ဂါကြီးကိုဒီမိုကရေစီအယတ္တအစိုးရလို့ဆိုကြတဲ့ NLD အစိုးရအနေနဲ့ဘာကြောင့်ပြင်ဆင်ဖို့မကြိုးပမ်းခဲ့တာလဲ။ဒီဥပဒေကိုပြင်ဆင်ပယ်ဖျက်လို့စေရောရှိရလားဒါမှမဟုတ်တနှစ်ဆိုတဲ့ကာလတခုမှာပြင်ဆင်ပယ်ဖျက်ဖို့အချိန်မလုံလောက်ခဲ့လို့လားဆိုတဲ့မေးခွန်းတွေလည်းရှိလာပါတယ်ဒီဥပဒေဟာအရင်သမရဦးသိစိတ်အစိုးရလက်ထက်ကပြတ်ထန်းခဲ့တာမှန်ပေမဲ့အဲ့ဒီကာလကဖမ်းဆီးထောင်ချခံသူ5ဦးလောက်ပဲရှိခဲ့တာပါအခုတော့အစိုးရအသစ်လက်ထက်တနှစ်တာကာလအတွင်းမှာဒီဥပဒေနဲ့တရားစွဲခံသူ50ဝန်းကျင်အထိရှိလာပြီဖြစ်ပြီးထောင်ချခံသူလည်းတရားစင်ခန့်ရှိလာပြီဖြစ်ပါတယ်ပြည်သူတွေဟာဒီဥပဒေကြောင့်အကြောက်တရားနဲ့နေထိုင်ကြပြီးကြံနေသေးတဲ့လေးနှစ်တာကာလအတွင်းဒီဥပဒေရဲ့ဖိနှိပ်မှုဒဏ်ကိုပြည်သူတွေဘလောက်ထိစူးစူးဝါးဝါတိုးမြင့်ခံစားလာရမလဲဆိုတာဘယ်သူမှတတ်အပ်မပြောနိုင်သေးပါဘူး။အဲလောလောဆယ်မှာအကြောက်တရားလွှမ်းမိုးမှုကြောင့်ဤပညာအတတ်ပညာနဲ့အလန့်ဝေးတဲ့ပြည်သူတွေဆိုရင်66ဂါကြီးဥပဒေနဲ့ညီစွန်းမှစိုးရိမ်နေတဲ့လက်ကင်တယ်လီဖုန်းကိုတောင်မတွေ့မထိရဲဘူးဖြစ်နေတဲ့အခြေအနေရှိနေကြတယ်လို့နေပြည်တော်ကအစိုးရဝန်ထမ်းတချို့ကပြောဆိုပါတယ်။မန္တလေးကပြည်သူတွေကလည်းအလားတူအကြောက်တရားနဲ့ရင်ဆိုင်နေကြရတယ်လို့အင်တာနက် Facebook လူမှုကွန်ရက်အသုံးပြုသူအသက်84နှစ်အရွယ်နိုင်ငံရေးသမားကြီးဦးတင်အောင်ကပြောပြပါဗျာ
။အခုအဲ့ဒါတွေကတော့ကိုကြိုက်လို့တောင်မှ like မလုပ်ရဲကြဘူးမလုပ်ကြနဲ့ဆိုတဲ့ဟာမျိုးတွေပေါ့ဗျာ။စသနာပေးလိမ့်မယ် share မလုပ်နဲ့ကိုပါပါလိမ့်မယ်ဆိုတဲ့အဲ့ဒါဒီမှာပြန့်နှံ့နေတယ
်။အခု NLD အစိုးရတွန်းတွန်းကြဲကြဲဆက်လက်အသုံးပြုနေတဲ့66ဂါကြီးဟာတရားစီရင်ရေးအာဏာကိုအုပ်ချုပ်ရေးကဝင်ရောက်ဆွတ်ဖက်ချုပ်ကိုင်တဲ့ဥပဒေတစ်ခုဖြစ်နေတယ်လို့လူခွင့်ရှင်းနေတူဖြစ်သူဦးရောဘတ်ဆန်ကလည်းထောက်ပြပါတယ်
ဆက်သွယ်ဥပဒေ366ကာဂျီအဲ့ဒီဥပဒေဟာကျွန်တော်တို့ပြည်သူလူထုအတွင်းမှာစော်တော်လေးကိုစိတ်ပြည့်နေတဲ့ဥပဒေပါဘာဖြစ်လို့လဲဆိုတော့ Facebook ကို Twitter ကိုစသည်ပေါ့နော် SMS ကို LINE ကို Video ကိုစသည်တို့မှာကိုယ့်ရဲ့အမည်ကိုရှိတော်မူအစဲဆိုအငြင်းညာမပါဘဲနဲ့လွတ်လွတ်လပ်လပ်ရင်းဝင်မရတဲ့အနေအထားမျိုးဖြစ်ပြီးတော့ကလေးသားချီတဲ့ဥပဒေ reverse law ပုံစံဖြစ်နေတဲ့အတွက်ပြည်သူလူထုရဲ့လွတ်လပ်ခွင့်ကိုလူခွင့်ရကိုထိခိုက်တဲ့ဥပဒေပုံမှန်တစ်ခုဖြစ်ပါတယ်။တရားစီရင်နယ်ပယ်ကိုဒီမှာကံကွယ်မှုနယ်ပယ်ရနေလွှမ်းမိုးချုပ်ကိုင်ရာရောက်တဲ့အတွက်ပြည်သူလူထုကဒါကိုလက်မခံနိုင်ဘူး။ဒီကနေ့ရှိအပြေပြတ်ပါတယ်အပြေပြတ်ပါတယ်ဆိုပြီးဒီပုံမှန်ကိုသုံးနေတယ်ကျွန်တော်ရစကြီးမှာရှိတဲ့ပုံမှန်900ကိုဖြစ်တယ်လိုက်တယ်။ဘာဖြစ်လို့လဲဆိုတော့ချက်ချင်းနဲ့ရင်တိုင်ကြခံရသူကအချုပ်ထဲရောက်နိုင်တဲ့အတွက်သူတို့ကပွဲခံမှုအတွက်ဒီဟာကိုလက်သားကြီးဥပဒေအနေနဲ့သုံးနေလို့လူလူကလုံးဝကိုလက်မခံနိုင်တဲ့အဆင့်နေရာတကာမှာလည်းဆန္ဒပေါ်ထုတ်မှုတွေလုပ်ခဲ့ပြီးပြီ
။ဒီဥပဒေကိုပြုပြင်ဖို့တစ်နှစ်ဆိုတဲ့ကာလဟာတကယ်ပဲလုံလောက်မှုမရှိခဲ့လို့ပဲလား။ဒီဥပဒေနဲ့ထိန်းသိမ်းခံခဲ့ရဘူးသူကြပြားဆရာမောင်ဆောင်ခါကတော့NLD အစိုးရအနေနဲ့ဒီဥပဒေကိုပြုပြင်ဖို့အခုဒီလှစ်လှူရှုထားတာဟာအချိန်ဆွဲနေတာဖြစ်တယ်လို့မြင်ပါတယ
်အချိန်ဆွဲနေတယ်လို့ကျွန်တော်ယူဆတယ်ဗျဒါဘုံဝင်နေတယ်ကျွန်တော်ပြောတာဆိုတော့ဘာလို့လဲဆိုတော့ဒီဖြစ်တော်အနေနဲ့ဆွေးကြီးပုံရှိတဲ့ဥပဒေကလွှဲရင်တိုက်တဲ့ဥပဒေတွေကိုပြင်နိုင်ဖြစ်နိုင်တယ်ဆိုတာ NLD မှာရှိနေပါတယ်ဆိုတော့ဒီလိုအနေနဲ့ဒီလောက်ထိလူတွေကိုအချိန်မီးဖမ်းနေရှိနေတယ်ကျွန်တော်တို့ရှေ့ပြန်ပါပဲလူတွေဒုက္ခတွေဒီလောက်ရောက်နေတာကိုလှစ်လှူရှုရတာလေကျွန်တော်အံ့ဩလို့ပြောပြရတယ်ကဒီဟာကဒီကဒီနှစ်တော်အနေနဲ့ကောအထူးနဲ့ဒါဥပဒေပြင်ရေးဖြစ်တယ်ကျွန်တော်ဖြစ်တယ်ပြောရမှာဖြစ်တယ်နှစ်တော်အနေနဲ့နှစ်တော်အမတ်ကြီးအနေနဲ့အဲဒီလိုကြီးနေနေတာကိုကျွန်တော်မြင်ကြဘူးအခုလိုလဲဆိုတော့ပြီးခဲ့တဲ့ရက်ပိုင်းကဘတ်ဂျက်ဒီကိစ္စဆင်းရဲနေတဲ့ဈာတွေကနေပြီးတော့စောင့်တုံတရားအိစာကိုဈာပြက်ပြင်တာမျိုးတွေတောင်ရှိတာပဲကျွန်တော်တို့ဒီလိုဆက်ဆက်ပါပြီးအရေးကြီးတဲ့ဒီလိုဒီလို NDA ပြေဆုံးဖြစ်တဲ့ဥပဒေတစ်ခုကိုပြင်ဖို့အရေးကြီးဆိုတော့ဘာလို့ဒီကမပြင်နိုင်လဲဖြစ်နေရလဲဆိုတာကျွန်တော်တော်တော်လေးကိုစဉ်းစားကြရတယ်ဆိုတော့ကျွန်တော်တော့ဘုန်းကြီးကလည်းဒီတစ်နှစ်တည်းမှာဒါကြီးကိုအပိတိုင်မပြင်နိုင်တော့မှပဲပြင်မယ်ဆိုတဲ့အာမျိုးဖြစ်သွားဆက်ထားမယ်ဆိုရင်ကျွန်တော်တို့အများကြီးဝမ်းတာကြဖြစ်မယ်ပြီးတော့အခုရတဲ့တန်းတစ်နှစ်တည်းမှာလည်းနာမည်ကောင်းထူကြလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်။ကြားမရေးရဒန်းသူညီမကြီးကွန်ရက်အဖွဲ့ရဲ့ဒါရိုက်တာဒေါ်မေဇဘယ်ဘျူကတော့ NLD အစိုးရအနေနဲ့နိုင်ငံသားတွေရဲ့အခွင့်အရေးဆုံးရှုံးမှုကိစ္စတွေကိုလည်း တပြိုင်တည်းအကောင့်ထဲပေါ်သွားတင်တယ်လို့ထောက်ပြပါရယ်
ကိုလိုက်ရှိကြောရကတော့သူတို့အနေနဲ့ဒီရင်းရင်းချင်းရဲ့အတွက်ကအရေးကြီးဆုံးပဲလို့သူကတော့အလားပဲဒီကဥစားပြီးနေလို့မြင်ရတဲ့အခါမှာအစားလူပင်ရင်းနဲ့ပတ်သက်ပြီးတော့အထူးသဖြင့်နိုင်ငံသားတွေရဲ့ဆွေးရင်းနဲ့ပတ်သက်ပြီးတော့အကောင့်ဝယ်စောင့်ရှောက်နိုင်တဲ့ဥပဒေတွေပေါ်မှာအချိန်ပေးမှုပေါ့အလေးထားမှုကအားနေတယ်လို့ကျွန်မကတော့မြင်ပါတယ်နိုင်ငံရေးချမ်းမှာတဲ့နဲ့ရတယ်ကဖြစ်နိုင်တယ်ဆိုတာလည်းမှန်ပါတယ်ပေါ့ဒါပေမဲ့လည်းနေကြရေးဒီဆောက်တယ်ဆိုတာကဒီနေ့မနက်ဖြန်ဆိုလို့စက်ချင်းလက်ငင်းကြီးလုပ်လို့ရတဲ့ကိစ္စမဟုတ်ဘူးလေအဲ့ဒီဈာထဲမှာဒီနေ့ကြရေးအတွက်လုပ်နေခြင်းကာလတစ်ချောက်တော့မှလည်းပဲပေါ့နိုင်ငံသားတွေရဲ့အခွင့်အရေးကိုချိုးဖောက်မှုမခံရအောင်နိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ပေးမှုကိုမြင့်တင်ပေးနိုင်တဲ့ဥပဒေရေးမူဝါဒတွေဖြစ်လာအောင်လည်းအလေးထားစဉ်းစားသင့်တယ်လို့ကျွန်မကတော့အလိုမြင်ပါတယ်
နေပြည်တော်မှာရှိတဲ့ဥပဒေပြုလွှတ်တော်နှစ်ရက်အနေနဲ့ဒီဖိနှိပ်တဲ့ဥပဒေကိုဒီနေ့အထိမျက်ကွယ်ပြုထားတာဟာ NLD အစိုးရပေါ်လက်ညှိုးထိုးထောက်ပြစရာဖြစ်နေတယ်လို့ရှင်းနေဦးရောဘတ်ဆန်ကပြောပါတယ
်ဒီနေ့ချင်းဒီလွှတ်တော်နှစ်ရက်ကကျွေးနေမှုမပြုတဲ့တပြည်သူလူထုကတော်တော်လေးကိုဆေးအားစိတ်နှလုံးညှိုးငယ်နေကြပါတယ်ပြင်းစင်ကျင်ပါတယ်အနည်းဆုံးအမကရတဲ့အဆင့်ကိုပြောင်းလိုက်ရင်အခုလိုအမှုပေါင်း50ကျော်တော့ဖြစ်လာစရာအကြောင်းမရှိပါဘူးဒီကွာဒီလက်ထက်မှာဒီဥရမပြင်းမစင်မပယ်ဖြတ်သေးတဲ့နဲ့လုပ်နေတော့အရင်ဆိုရဲလောက်ဆောင်ရတဲ့လူလူကိုပြိနေတဲ့ဥရတရားကိုဆက်လက်ပြီးတော့အသိမပြုဟာရှာနေတယ်။ဆိုမကောင်းဘူးပေါ့ဗျာ။အစိုးရဒီအတွက်ကိုပြောပြတာကဖြစ်လာတယ်
။ဒါတွေကတော့ NLD အစိုးရဆက်လက်စွဲကင်အသုံးပြုနေတဲ့66ဂါကြီးဆက်သွယ်ရေးဥပဒေအကြောင်းတင်ပြခဲ့တာပါ။မြမအင်းကြီးချင်းထိုင်းနိုင်ငံမှာလည်းဘရင်နဲ့မိသားစုကိုဝေဖန်ရင်းအလားတူအရေးယူအပြစ်ပေးနိုင်တဲ့ပြင်းထန်တဲ့ဥပဒေတစ်ခုကိုပြဋ္ဌာန်းထားပါတယ်ခင်ဗျာ။